Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့ဒိုင်လာမီတာ190ကိုကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနောက်တော့ပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့သမ္မတကတော်မလာနီယာထရမ့်တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားတယ်လို့ဒီကနေ့မနက်အစောပိုင်းမှာပဲ Twitter ကနေကြေညာပါတယ်။အမျက်နေကောင်းတက်တာလာအောင်ချက်ချင်းသီချခွဲနေတော်မှာဖြစ်ပြီးအလုံးအထူတကွာအရင်ဆိုင်ကျော်လွားကြမယ်လို့ဒီကနေ့မနက်တနအီက Twitter လူမှုစာမျက်နှာမှာရေးသားအသိပေးခဲ့တာပါ။သမ္မတအင်ဂျီရောကလည်းသမ္မတနဲ့သမ္မတကတော်တို့ပိုးကူးခံရကြောင်းထရမ့်ရဲ့မိသားစုဆရာဝန်ဒေါက်တာရှွန်ကွန်လေးအတည်ပြုထားတဲ့စာကိုချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါ။သမရနဲ့သမရကတော်တို့နှုတ်ဦးစလုံးချင်းချမ်းမမရှိနေပြီးတော့ပြန်လဲနလန်ထူလာတဲ့အချိန်ထိအင်ဂျီရိုထဲမှာနေဖို့အစီအစဉ်ထားတယ်လို့လည်းအသက်84နှစ်အရွယ်ဒေါက်တာကွန်လေးကရေးသားထားပါတယ်။သမရထရမ့်အနေနဲ့ဒီကာလအတွင်းလုပ်ငန်းတာဝန်တွေကိုအနောက်ရှက်မရှိဆက်လက်လုပ်ကိုင်သွားမယ်လို့မြန်မာထားတယ်လို့တိုးတက်မှုအခြေအနေကိုဆက်ပြီးတော့တင်ပြသွားမယ်လို့လည်းဒေါက်တာကွန်လေးကပြောပါတယ်။ဒီဖြစ်ရကြောင့်သမရရဲ့နိုင်ငံရေးပွဲတွေအားလုံးဖျက်လိုက်တယ်လို့အင်ဂျီရိုတာဝန်ရှိသူတဦးကပြောပါတယ်။ဒီတဲ့င်းကြောင့်အမေရိကန်အဆုရှိရာစစ်ကွက်တွေချက်ချင်းထိုးကျသွားပြီးတော့ရွေးကောက်ပွဲကျင်းပဖို့တလောင်ဝန်းကျင်လာလို့တဲ့အချိန်မှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးပွဲတွေလည်းရပ်ထားလိုက်ရပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံနဲ့ဆက်ကနာဂိုရိုကာရာဘောက်အရမနှစ်နိုင်ငံတပ်ဖွဲ့တွေကြားတနင်္ဂနွေနေ့ကစပြီးတော့ပြင်းထန်လာတဲ့တိုက်ပွဲတွေရပ်ပြီးအဖြစ်အခါရစရေးပြန်လည်တည်ဆောက်နိုင်ဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE နဲ့ဆက်သွယ်ဆောင်ရွက်ဖို့အသင့်ရှိပါတယ်လို့အာမေးနီးယားနိုင်ငံခြားရေးဝန်ကြီးကတောက်ကြားနေမှာပြောပါတယ်South Caucasus တောင်တန်းတွေပေါ်မှာအဇာဘိုင်ဂျန်နဲ့အာမေးနီးယားလူနည်းစုတွေကြားပေါ်ပေါက်နေတဲ့ပဋိပက္ခတွေပြည်လည်မှုရအောင်ဆောင်ရွက်ပေးဖို့1992ခုနှစ်မှာဖွဲ့စည်းခဲ့တဲ့ OSCE Minsk အဖွဲ့မှာပြင်သစ်ရုရှားအမေရိကန်ပြည်ထောင်စုတို့ကပူရဲဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေကြတာဖြစ်ပါတယ်။လက်ရှိပေါ်ပေါက်နေတဲ့တိုက်ပွဲတွေချက်ချင်းရပ်ဖို့ OSCE အဖွဲ့ကကြာတာပြင်းနေမှာတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လေဒီတေကအငြိမ်းချက်ရေးမှာအဲ့ဒီအင်အားကြီးသုံးနိုင်ငံကပါဝင်ဆောင်ရွက်ဖို့မသင့်ဘူးလို့တူရကီနိုင်ငံကပြောပါတယ်။အဇာဘိုင်ဂျန်နိုင်ငံနဲ့တူရကီကမဟာမိတ်ဖွဲ့ထားတာဖြစ်ပြီးအာမေးနီးယားနိုင်ငံကတော့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုရထားတာလည်းဖြစ်ပါတယ်။ဘယ်လရုစ်နိုင်ငံကအစိုးရအရာရှိတချို့ပေါ်အရေးယူတန်းခါမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကောင်ဆောင်တွေတောက်ကြနေမှာအကျိတ်နဲ့ဆွေးနွေးပြီးသဘောတူညီခဲ့ကြပါတယ်။မြေထဲပင်လယ်ဒေသမှာရေနှောင်းနဲ့တဘာဝတန်းငွေတွေတူးဖော်နေတဲ့တူရကီနိုင်ငံကိုလည်းအခိုင်အမာရင်ဆိုင်သွားမယ်လို့ EU ကစိုက်ပရက်နိုင်ငံကိုကတိပြုပြောဆိုခဲ့ပါတယ်။အောက်ဂုလ9ရက်နေ့ကကျင်းပတဲ့ Belarus ရွေးကောက်ပွဲမှာမယုံမသားလုပ်ကန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အရာရှိအယောက်40ကိုအရေးယူထံကဖို့အခုလိုသဘောတူညီမှုရလိုက်တာကြောင့်ဒီမိုကရေစီရေး Belarus မျိုးတော် Minsk ကဆန္ဒပြတောင်းဆိုသူတွေကိုပေးထားတဲ့ EU ရဲ့ကတိတရားလည်းရောက်စေပါတယ်။ Belarus ဒီမိုကရေစီရေးဆောင်ရမယ်ဆိုပြီး EU ကသတင်းပတ်တွေနဲ့ချီပြောဆိုထားတာပါ။ဘလို့အရေးယူတံခါမှုမျိုးတွေဖြစ်မလဲဆိုတာကိုတော့ EU သံတမန်တွေမပြောသေးပါဘူး။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU မှာဆုံးဖြတ်ချက်တကိုကန့်ကွက်သူမရှိတညီတညွတ်တဲ့ချမှတ်ကြရတာဖြစ်ပြီး Belarus အပေါ်အရေးယူတန်ခါပုတ်ကိစ္စဆုံးဖြတ်ချက်မချနိုင်ဖြစ်ကြတာက EU အပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့သံတမန်တွေကပြောပါတယ်။ Belarus ကိုအရေးယူတန်ခါရင်တူရကီနိုင်ငံကိုလည်းတင်းတင်းမာမာရင်ဆိုင်ဖို့ Cyprus နိုင်ငံကတောင်းဆိုခဲ့ပါတယ်။Cyprus နဲ့တူရကီနိုင်ငံကြားကာလကြာရှိအငြင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲတူရကီနိုင်ငံကတယံစရတူးဖော်နေတဲ့အတွက်နိုင်ငံကြားတင်းမာမှုတွေတိုးလာနေတာပါ။မြေထဲပင်လယ်ကမ်းရိုးတာတစ်လျှောက်ရေနံနဲ့တဘာဝတန်းငွေတူးဖော်တာကိုလက်မခံနိုင်ဘူးလို့တူရကီကို EU ဖက်ကအကြောင်းကြားဖို့ Cyprus နိုင်ငံကလိုလားနေတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အထိနာနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်ပြည်သူတွေကိုဒေါ်လာ 1.3 ထရီလီယံအကူအညီပေးမယ့်အစီအစဉ်တရက်ကိုဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကဂျာရာဘရီတီညမှာပုတ်ကာတီကအတည်ပြုလိုက်နိုင်ပါတယ်။ Republican အမတ်တွေရဲ့ထောက်ခံမှုမရဘဲနဲ့မဲရလ240-209မဲနဲ့အတည်ပြုလိုက်တာပါ။ဒါပေမဲ့လည်းအလုံးလက်မဲ့ဖြစ်နေသူတွေကိုထောက်ပံ့ကြေးပေးဖို့အသေးစားစီးပွားရေးလုပ်ငန်းတွေနဲ့အထိနာနေတဲ့စီးပွားရေးကဏ္ဍကိုအကူအညီပေးဖို့အပြင်အမေရိကန်မိသားစုတွေစီဒေါ်လာ1,200ပေးနိုင်မယ့်အစီအစဉ်မျိုးကတော့အလံဝင်နေပါသေးတယ်။ဗနာယေးဝန်ကြီးစတီဗင်မနူချင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့အစိတ်အနေဆွေးနွေးပြီးမှအခုလိုသဘောတူညီမှုရခဲ့တာပါ။အလုံးလက်မဲ့ဖြစ်နေသူတွေကိုဒေါ်လာ400ထောက်ပံ့မယ့်အစီအစဉ်အပါအဝင်ဒေါ်လာ 1.6 ထရီလီယံအသုံးပြုဖို့သမ္မတအင်ဂျီရိုရဲ့ပုံထူးလေးကအကြံပြုချက်ကလုံလောက်မှုမရှိတဲ့ပနာမဖြစ်တဲ့ဆိုပြီး Miss Pelosi ကပယ်ချခဲ့တာပါသမ္မတအင်ဂျီရိုအရာရှိချုပ် Mark Meadow ကတော့ဒေါ်လာ 1 ထရီလီယံကျော်တဲ့ဘလို့ပြတာချက်မျိုးကိုမဆိုသမ္မတထောင်ကလက်မထုတ်မှမဟုတ်ဘူးလို့သတိပေးပြောဆိုထားပါတယ်
န်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်အမေဇွန်ကုမ္ပဏီရဲ့ဝန်ထမ်းအင်အား 1.44 ရာခိုင်နှုန်းဖြစ်တဲ့ဝန်ထမ်းအရေအတွက် 19,800 ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့အမေဇွန်ကုမ္ပဏီကကြေညာပရင်းနေ့ကကြေညာလိုက်ပါတယ်။ဒါ့အကြီးဆုံးအွန်လိုင်းအယောင်ကုမ္ပဏီဖြစ်တဲ့အမေဇွန်ကုမ္ပဏီရဲ့ကာယောဂအရေးတုံ့ပြန်ဆောင်ရွက်နေပုံနဲ့ပတ်သက်ပြီးသူ့ဝန်ထမ်းတချို့အပါအဝင်လွှတ်တော်မှတ်တွေအလို့သမားသမဂ္ဂတွေကဝေဖန်ခဲ့ကြပြီးတော့အမေဇွန်ကုမ္ပဏီဟာကာယောဂကာလအတွင်းမှာသူတို့ရဲ့ဂိုဒေါင်တွေကိုမရက်နာပဲဆက်ဖွင့်ထားတာကြောင့်လုံသမားတွေကိုအန္တရာယ်ဖြစ်စေတယ်လို့ပြောပါတယ်။ဒါမဲ့လည်းအမေဇုန်ကုမ္ပဏီကတော့သူတို့ရဲ့ဝန်ထမ်းတွေထဲမှာယောဂကူးစက်မှုဟာမျောလင့်ထားတာထက်40နှစ်ရာခိုင်နှုန်းပိုနေတယ်လို့ဆိုပါတယ်။ကယောဂကာလအတွင်းလူတွေအပြင်းမထွက်ပဲအိမ်ထဲမှာနေနေရတာကြောင့်အွန်လိုင်းကနေဈေးဝယ်သူအရေအတွက်အလွန်ကိုမြင့်တက်ခဲ့တဲ့အတွက်အမေဇုန်ကုမ္ပဏီကလည်းသူတို့ရဲ့ဂိုဒေါင်တွေကိုမပိတ်ပဲဆက်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်။အမေရိကန်မှာအခုဆိုရင်ယောဂကူးစက်ခံထားသူ 9.2 တန်းကျော်နဲ့တည်ဆုံးသူဟာ 2 သိန်းကျော်သွားပြီဖြစ်ပါတယ်။ကွာရောမှာတော့ယောဂကုသခံသူ34တန်းကျော်နဲ့တည်ဆုံးသူကတန်းကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ။ American ပြည်အောင်စုမှာရှိတဲ့ပြည်내90တဲက28ပြည်내မှာတော့ပြီးခဲ့တဲ့ September လက COVID-19 ယောဂကုသမှုတွေဟာ August လနဲ့နှိုင်းယှဉ်ရင်ပိုများလာခဲ့ပြီးတော့ Wisconsin ပြည်내မှာဆို131ရာခိုင်နှုန်းအထိပိုများလာတယ်လို့ Reuters သတင်းဌာနရဲ့လေ့လာသုံးသပ်မှုတစ်ခုကဖော်ပြလိုက်ပါတယ်။ American လေပိုင်းကမြောက်ဒကိုတာတောင်ဒကိုတာWisconsin ပြည်နယ်ပြင် Montana, Utah, အနောက်ဘာဂျီးနီးယားနဲ့ Wyoming ပြည်နယ်တွေမှာ virus ကူးစက်မှုတွေဟာတလပြီးတလ50ရာခိုင်နှုန်းလောက်တိုးလာနေပါတယ်။ကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်28ခုထဲမှာ Illinois ပြည်နယ်ကတော့ကူးစက်မှုတိုးတာအနည်းဆုံးဖြစ်ပြီးတော့900ရာခိုင်နှုန်းပဲရှိပါတယ်။လယ်ပိုင်းပြည်နယ်တွေကကူးစက်မှုနှုန်းကျဆင်းတဲ့ပြည်နယ်တွေကတော့ Ohio နဲ့ Indiana ပြည်နယ်တွေဖြစ်ပါတယ်။ American တနင်္ဂနွေလုံးမှာတော့ပြီးခဲ့တဲ့ September လက virus ကူးစက်ခံသူ1.38တန်းရှိခဲ့ပြီးဩဂတ်စ်လတုန်းကတော့1.41တန်းရှိခဲ့ပါတယ်။တနင်္ဂနွေလုံးမှာတော့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာပြီးခဲ့တဲ့ဩဂတ်စ်လကုန်မှာ 6.35 တန်းရှိရာကနေအခုခါမှာတော့ 9.26 တန်းရှိလာတာကြောင့် 19 ရာခိုင်နှုန်းတက်လာခဲ့ပါတယ်။လာလိုက်ကူးစက်မှုကျဆင်းတဲ့ပြည်နယ်တွေထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်က50ရာခိုင်နှုန်းနဲ့အများဆုံးကျဆင်းသွားပြီးနေဗားဒါက49ရာခိုင်နှုန်း၊ဖလော်ရီဒါက58ရာခိုင်နှုန်းဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကတော့စီးပွားရေးလုပ်ငန်းတွေအပေါ်မှာချမှတ်ထားတဲ့ကန့်သတ်ချက်တွေအားလုံးကို September 25ရက်နေ့ကပြန်ရုပ်သိမ်းလိုက်ပြီးတော့စားတောက်ဆိုင်တွေနဲ့အရပားတွေကိုလည်းပုံမှန်အတိုင်းပြန်ဖွင့်ဝင်ပေးလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူ1095ယောက်ရှိခဲ့တာကြောင့်သေဆုံးသူစုစုပေါင်း3000နီးပါးရှိသွားပြီဖြစ်ပါတယ်။အိန္ဒိယချမ်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်ကြေအရအိန္ဒိယနိုင်ငံမှာသေဆုံးသူ9900ကျော်ရှိသွားပြီလို့ပြောပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့မှာနောက်ထပ် virus ကူးစက်သူ 11,000 ကျော်ရှိတာကြောင့်အခုဆိုရင်ယောဂကူးစက်သူဥယျာဉ်ဟာလည်း 6.3 တန်းကျော်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လလည်းလောက်အထိကူးစက်သူ3တန်းလောက်ပဲရှိခဲ့ပေမဲ့လည်းတစ်လခွဲအတွင်းမှာ6တန်းကျော်အထိမြင့်တက်လာခဲ့တာပါ။ခြေတော်အရှာကအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာ virus ကူးစက်သူ 4,318 ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်သူစုစုပေါင်း 29,000 ကျော်ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်116ယောက်ဒီဆုံးတဲ့အတွက်လည်းဒီဆုံးသူကလည်း1982ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သူတို့နိုင်ငံရဲ့ကမ္ဘာလှည့်ခီးသွားတွေအများဆုံးလာရောက်တဲ့နေရာတစ်ခုကိုအကန့်အသတ်နဲ့ပြန်ဖွင့်လိုက်ပါတယ်။ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကန့်သတ်မှုတွေလည်းဆက်ပြီးရှိနေတဲ့အတွက်ပုံမှန်သွားနေကြလူတွေကတချို့ပဲသွားတာရှိခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ COVID-19 ကြောင့်ဒီဆုံးသူအရေအတွက်ရုတ်တရက်တက်လာနေချိန်မှာပဲတယောက်နဲ့တယောက်ခက်ခွာခွာနေဖို့ချမှတ်ထားတဲ့စီးမြင့်တွေကိုမလိုက်နိုင်တဲ့အတွက်စားတော့ဆိုင်တရားကျော်နဲ့မင်္ဂလာခမ်းမ6ခုကိုအနာပိုင်းတွေကပိတ်လိုက်ပါတယ်ခင်ဗျာ။ရှေ့တောင်အစဒေသတော်ဝိုင်းမှာသတင်းမှားတွေအထူးသဖြင့် COVID-19 ကာယောဂါနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေများလာတာကြောင့်ဒေသတွင်းမှာဒီလိုလှုပ်ကြံသတင်းတွေထုတ်ပြန်တာကိုနေနှင်းဖို့ဒေသတွင်းနိုင်ငံခေါင်းဆောင်တွေကနှီးလန်းနေရှာဖွေလာနေကြပါတယ်။ဗီယက်နမ်နိုင်ငံကလုံခြုံရေးတာဝန်ရှိသူတွေကအဲ့လိုကြံပေးလိုက်ပြီးတဲ့နောက်လှုပ်ကြံသတင်းတွေကိုနေနှင်းဖို့ကြိုးပမ်းလာနေတာပါ။ထူးခြားတဲ့နည်းတွေကိုတိုက်ဖြတ်နိုင်ရေးအာဆီယံ10နိုင်ငံတွေကရဲတပ်ဖွဲ့တွေလှုပ်ဆောင်မှုနဲ့တခြားနယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ ပို့ပြီးတော့လည်းပူးပေါင်းဆောင်ရွက်တင်တယ်လို့ဗီယက်နမ်တာဝန်ရှိသူတို့ကစက်တင်ဘာ25ရက်နေ့ကတခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လုပ်တဲ့စည်းဝေးအတွင်းမှာပြောခဲ့ပါတယ်။ရှီတောင်အရှမှာကာယောဂါကူးစက်မှုစတင်ကြောက်ချင်းကစပြီးဒါနဲ့ပတ်သက်တဲ့လှုပ်ရှားသတင်းတွေကတိုးလာတယ်ဆိုတာကိုသူတို့အနေနဲ့သိကြောင်းဒါကြောင့်ဗီယက်နမ်နိုင်ငံကပြောတာကိုအဲ့လိုရှုမြင်နိုင်ကြောင်းမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးသုတေသီ Harris Zaino ကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေဟာ2014ခုနှစ်ကလူမှုတာဝန်သိမီဒီယာတွေကိုအားပေးတဲ့ကြီးညာချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးတော့လေးနှစ်ကြာမှတော့သတင်းတူတွေကြောင့်ထိခိုက်စေတဲ့အကျိုးဆက်တွေကိုအ ਨੇ စုံရှင်းချနိုင်ဖို့သဘောတူညီချက်ကိုရခဲ့ကြပါတယ်။အခုခါမှာလှုပ်ရှားသတင်းတွေပြန်မြင့်တက်လာနေပြီးတော့ COVID-19 ကာယောဂါကြောင့်ဒီလိုလှုပ်ရှားသတင်းတွေသတင်းတူတွေနဲ့တခြားရာဇဝတ်မှုတွေများလာတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ဒီကနေ့တောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်လက်အံလွင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်ဒေသသူတွေနဲ့ကူးစက်သူတွေတိုးလာနေတာကြောင့်တွာလာလှုပ်ရှားမှုတွေကန့်တက်လာရာကကုန်စည်စစ်ဆင်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအကနုံပါကုန်တင်ရင်တည်းခီးတည်ရင်တွေကိုကုန်ဝေးရောကပိုကင်းရှင်းကြံထောက်ခံချက်ပါမှားတာသွာလာခွေပြုဖို့ညွန်ကြားချက်တွေထောက်ပေါ်လာနေပြီးနောက်အသွာလာတွေရော့ကျသွားတာပါစားတောက်ကောင်တွေအပါအဝင်ကုန်တင်ရင်တွေအသွာလာနေသွားတဲ့အတွက်ကုန်စည်စစ်ဆင်မှုတွေအတွက်နှေးကွေးသွားတယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းမှဦးအောင်မိုးက VOA ကိုပြောပါတယ
်အကုန်လုံးကဒီနေ့ကဘာမှအလုပ်အဟွာဖြစ်မှုတွေအဲ့လိုမျိုးဖြစ်နေတယ်ဒီသားစားရတဲ့လူတွေတော့ပုံစံကြီးကတော့လည်းဒီနေ့တိုင်းကအလုပ်မဖြစ်သေးဘူးလို့လည်းရပြီးစောင့်ကြည့်နေကြတယ်
။ရန်ကုန်ကနေမန္တလေးကိုသွားတဲ့ယာဉ်တင်အစီးရေ300လောက်ဟာလေမနေ့ကထိရမဲတင်မြို့အဝင်စစ်စေးရေးဂိမ်းမှာပိတ်မိနေတယ်လို့ပြောပါရယ်။မန္တလေးတိုင်းအစိုးရကလည်းဒေသအတွင်းကိုဖြတ်တန်းသွားလာမဲ့ကုန်စည်ပို့ဆောင်တဲ့ကားတွေကရင်မတွေနဲ့ရင်နှောင်းလိုက်တွေဒီလဆန်ကစပြီးကိုဗစ်ကပ်ရောဂါကင်းရှင်းကြောင့်ထောက်ခံစာပါမှသာသွားခွင့်ပြုတဲ့အကြောင်းတင်ထုတ်ပြန်ထားပါရယ်။အလားတူညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြံဒေတာတွေထဲကရှမ်းပြည်နယ်မှာလည်းကုန်စည်ပို့ဆောင်မှုတွေမှာထိခိုက်နေတယ်လို့ရှမ်းပြည်နယ်ကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဦးခင်မောင်သိန်းကပြောပါတယ
်။ဥမာကျွန်တော်ရှမ်းပြည်နယ်အတွင်းဆိုလို့ရှိရင်တော့တွားလာလို့ရတာပေါ့လေနော်။ခုနကလူကြီးတွေကတော့တခုတော့ဥစ္စာလုပ်ထားတာပေါ့။ဒီပြည်နယ်တွင်းမှာတွားလာလို့ရပြီမဲ့လို့ဟိုပို့စစ်ဖြစ်တဲ့လူနာ3ယောက်တွေ့ရဆိုလို့ရှိရင်အဲ့ဒီမြို့နယ်ပဲမြို့နယ်ဖြစ်ဖြစ်ပေါ့လေအဲ့ဒီမြို့နယ်ရဲ့ခီးစဉ်ကိုခက်တရရမယ
်မြန်မာနိုင်ငံမှာလပိုင်းအတွင်းတည်ဆုံးသူ300လောက်နဲ့ကူးစက်မှု1000ကျော်ရုတ်တရက်ကျိုးလာတဲ့အထိကပ်ရောဂါပြန့်နှံ့ခဲ့ရာကသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လာတာပါမန္တလေးတိုင်းကွန်ဗစ် -19 ဆိုင်ရာသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်ပန်းဆိုင်ကတော့ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့လိုအပ်ချက်အားစီစဉ်ရတာလို့ပြောပါတယ
်အခုလက်ရှိအနေထားတော့ကျွန်တော်တို့ရန်ကုန်မှာပိုးအများဆုံးတွေ့တယ်လေနော်အခုကတိုင်းနဲ့ပြည်နယ်ခပ်ပြားပြားမှာတော့ရန်ကုန်ကမှနေတဲ့ပြည်သူလူထုတွေတဲ့ဒီဘက်ကတက်လာပြီးမှဒီမှာရှိပြည်သူလူထုတွေထိတွေ့တဲ့အချိန်မှာပိုးတွေ့ရတဲ့အားများတော့ဒါကျွန်တော်တို့ကဟိုကျမရေးရှုတောင်းနေကြည့်မယ်ဆိုရင်ဒါပိုးရှိတဲ့ဘက်ကဒေတာကနေလာတဲ့ဟာဆိုဒီကျွန်တော်တို့ဒီပိုးအတွေ့နေတဲ့ဒေတာဖြစ်ဖြစ်မရှိတဲ့နေရာကိုလာရင်ဒါသူကဒီကိုစစ်ဆေးရမှာပေါ့ဒီတိုင်းပဲအတလို့ဝင်လာပဲဆိုရင်ကျွန်တော်တို့ပိုးကပြတ်ပေါ်မှုတော့မှပိုးပြီးကြီးမာတော့ပေါ့
ဒါပေမဲ့လည်းကိုဗစ်ရောဂါကင်းရှင်းကြောင်းထောက်ခံချက်ရယူဖို့အခက်အခဲတချို့ရှိတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်တဲ့နှစ်ပတ်အတွင်းယောဂါပိုးကင်းရှင်းကြောင်းကျန်းမာရေးဌာနရဲ့ထောက်ခံစာပြသဖို့ညွှန်ကြားချက်ရဖို့အကန့်အသတ်တွေရှိနေတယ်လို့လည်းမြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းမှဦးအောင်မိုးကပြောပါတယ်
ဒီစစ်တဲ့တက်တော့နှစ်ပတ်ပဲခံနေတော့ကျွန်တော်ကရေမောင်းရင်လိုက်ကြီးကအလွတ်လုံနေမယ်ဆိုရင်နှစ်ပတ်တစ်ခါဆင့်နေအောင်ပေါ့နှစ်ပတ်တစ်ခါဆိုတလနှစ်ကြိမ်ပေါ့တလနှစ်ကြိမ်ဆင့်ကြည့်တော့တွားနေအောင်ပေါ့တွားနေအောင်ဆိုဒီစစ်တဲ့တက်စတရလည်းအများကြီးလိုလာမယ်စစ်တဲ့နေရာလေးစားတွေလည်းအများကြီးလိုလာမယ်အဲစီယုံစီကနေလည်းပဲဒီစစ်ပြီးကိုအများကြီးကြိုးစားတော့တက်တာဖွဲ့ကြထားပြီးတော့ကျွန်တော်လုပ်ဖို့လိုမယ်ပေါ့နော်အဲအားကြောင့်မလို့ကျွန်တော်တို့ကလက်ရှိတော့အဆက်ခဲတော့ဒီပြည့်နေတဲ့တော့တွေ့နေမှာပဲပြည့်နေပြီးရင်တော့ဒီစစ်စီးတဲ့ဥစ္စာတွေနည်းနည်းဆန်းဆန်းနဲ့ဒီပြည်နယ်မှာကျွန်တော်ဒီချက်ချင်းတွေကတော့တိကျတနာမပြောပ
ါဘူး။ကချင်ပြည်နယ်ဘက်မှာလည်းပြင်ပကလာတဲ့ရင်တွေကိုဒီနေ့ကစပြီးပြည်ချင်းနာမျိုးအတွင်ဝင်ခွင့်မပြုတော့ပဲရင်မအလဲလဲလှုပ်ပြီးမှဝင်ခွင့်ပြုထားပါတယ်။မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းကတော့ရန်ကုန်နေပြီးတော့အမြန်လမ်းဘက်မှာမော်တော်ယာဉ်တွေဖြတ်တန်းသွားလာခွင့်ရရှိစေဖို့တင်ပြထားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ ကျမအကနုံပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
အစိုးရရဲ့ခွင့်ပြုချက်နဲ့လောက်ကင်ရဲ့အသေးစားငွေကြေးလုပ်ငန်းတွေအနေနဲ့ကိုဗစ်ကာယောဂါကာလမှာချင်းငွေနဲ့အတူကောက်ခံမှုတွေယာယီရန်သားထားဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကာယောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးလုပ်ငန်းအတော်များများရပ်ဆိုင်ထားရချိန်မှာချင်းငွေပြန်ဆက်ဖို့အခက်အခဲမဖြစ်ရလေအောင်ချင်းငွေအတူနဲ့အရင်ကောက်ခံတာတွေယာယီရန်သားထားဖို့ဒီတန်တရအစိုးရတွေကညွှန်ကြားလိုက်တာပါ။ပြည်အောင်စုအစိုးရကဗန်နဲ့ငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းတွေကိုခွင့်ပြုထားစေဖြစ်တဲ့အတွက်ချင်းဝင်တဲ့ပတ်သက်လို့ကောက်ခံမှုတွေရှိနေစေဖြစ်တာကြောင့်ဒေသန္တရအစိုးရတွေကကြားဝင်ဆောင်ရွက်နေရဖြစ်ကြောင်းလည်းအရာဝတီတိုင်းအစိုးရရဲ့စီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဦးထွေးဝင်က VOA ကိုပြောပါတယ်
။ဟိုဗန်နဲ့ငွေကြေးဝန်ဆောင်မှုရတာဒီဥက္ကဋ္ဌခွင့်ပြုထားတဲ့နိုင်ငံကသူကတော့သူကငွေကြေးဝန်ဆောင်မှုကိုပါတဲ့ခါကျဟိုပိတ်ပါမပိတ်ပါတော့ပြည်အောင်စုရဲ့ဟိုငွေကြေးချက်ဖြစ်တဲ့ကျိုးတိုင်းရတော့ဒါကိုပိတ်ရလို့ပြောတာမထုတ်ဘူး။ရှူတိုင်းတွေကတော့ရက်ဆိုင်ကားပါတော့ထုတ်တာရှိတယ်။ဟိုကျွန်တော်ကတော့ကိုဗစ်ကာလမှာဒီကိုဗစ်စီကန်းတွေကိုလိုက်နေဖို့ရတယ်။နောက်တစ်ခါဒီကိုဗစ်ကာလမှာယူရီယာစီဝိုင်းစီကန်းတွေနေကြလို့ဒါတွေကိုကျွန်တော်တို့ကအရင်ကမကောက်ခံဘူး။တိုင်းပြည်နယ်ကတော့ထုတ်တာတော့သူကရက်ဆိုင်ကြဖို့ဒီကြမကောက်ဖို့ဒီလိုအကြည့်ကြဖို့
ကယောကကြောင့်လုပ်ငန်းတွေရန်သားထားပေမဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအပါအဝင်ချင်းဝင်ထုတ်ပေးထားတဲ့လုပ်ငန်းတွေကတော့အတိုးအရင်ကောက်ခံတာတွေဆက်လက်လုပ်နေရကြောင်းအခက်အခဲကြုံနေရတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာတောင်တူလယ်သမားအဖွဲ့ချုပ်အီယာဝဒီတိုင်းစီယုံရေးကော်မတီကဦးကျော်စိန်ဦးကအခုလိုပြောပါတယ
်အခုကျွန်တော်ဟိုပြောရလို့ရှိရင်လေပဲခူးတိုင်းရဲ့မွန်ပြည်နယ်ရဲ့နောက်တော့ကစကိုင်းတိုင်းရဲ့ရှမ်းပြည်နယ်ပေါ့နော်အဲ့မှာသူကအသေးစားငွေကြေးကြီးကြပ်မှုကော်မတီရဲ့အောက်မှာအသေးစားငွေကြေးကြီးကြပ်မှုလုပ်ငန်းကော်မတီရှိတယ်။အဲ့ဒီလုပ်ငန်းကော်မတီကနေပြီးတော့သက်ဆိုင်ရာတိုင်းဒေသအလိုက်ထုတ်တာပါ။အလုံးအကျုံးမှန်ပါဘူး။သူကသက်ဆိုင်ရှမ်းဆိုရှမ်းပြည်နယ်ပါပဲ။သူဒေသမှာဖြစ်နေတဲ့ကိုဗစ်ဖြစ်ပွားမှုအခြေအနေရသူတို့ထုတ်တာပ
ါ။ချင်းဝင်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုတော့ရှမ်းပြည်နယ်အေရဝတီတိုင်းပဲခူးတိုင်းမွန်ပြည်နယ်စကိုင်းတိုင်းအစိုးရတွေကဒီအပိုင်းမှာပဲထုတ်ပြန်ခဲ့ရပါ။ကိုဗစ်ကာယောဂါကာလဒေသန္တရအကြမ်းမကြီးအမိန့်ညွှန်ကြားချက်တွေကိုချိုးဖောက်ပြီးချင်းဝင်ရယူထားတဲ့အသိဝင်တွေရဲ့နေအိမ်ထိသွားရောက်ပြီးချင်းဝင်ပြန်ဆက်ဖို့ဖိအားမပေးဘူးမလိုက်နိုင်ရင်လုပ်ငန်းလိုက်စင်ပိတ်သိမ်းတဲ့အကြောင်းလဲသတိပေးထားပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်တွေဟာသက်ဆိုင်ရာဒေသန္တရအတွင်းမှာသာတည်ရောက်မှုရှိရလို့လဲစီမံကိန်းဗန္ဒာကြီးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနညွှန်ကြားရမှုချုပ်ဦးစော်နိုင်က VOA ကိုပြောပါတယ်။အ
ဲ့ NGO ဘွဲ့ကငွေရှင်းရလို့ရှိတယ်။သူကအတူရာကျင်းတောင်းနေတာသူကဝါကြီးရုပ်လုပ်ပြီးတော့တောင်းတာစကိုင်းတကယ်ကိုသူကအရင်ကပြန်ပြန်ချက်ရတယ်အရင်နဲ့အတူနဲ့ပေါင်းပေါင်းမိစားဥမာဒီချက်ခွဲလို့ဆိုရင်သူတကယ်တော့ကတနည်းအပြည့်မတော်အောင်သုံးဝက်တော့ကသူကသုံးရက်တူရတာအဲ့တော့အကုန်လုံးဝင်ဝင်ရက်နေတယ်မှာအတင်းတောင်းနေဆိုတော့ဘုရင်ဘယ်လိုတော့မစမ်းမှုရှိဘူးလေအဲ့လိုပဲပြော
2020ဘဏ္ဍာနှစ်မှာမြန်မာစံနိုင်ငံလုံးအတိုင်းအတာနဲ့အသေးစားငွေကြေးရေးဖွဲ့စည်း193ဘွဲ့ကကျောင်းဝင်တန်ပေါင်းနှစ်သန်းကျော်ထုတ်ချေရပြီးအလုံးကံရအစိုးရအခွန်ရဖို့အဓိကအထောက်အကူပြုနေတဲ့ငွေပေတစ်ခုလိုငွေရေးကြေးကြီးကြပ်စစ်ဆေးရေးဦးစီးဌာနချက်လက်တွေမှာဖော်ပြထားတာတွေ့ရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေတရင်ပြပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့
နေ့စဉ်ပါတီလိုလူသိများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျွန်းမြင့်ကိုဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ပြေးမှုပုံမှန်နဲ့တရားဆွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်အခမ်းပါလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနဲ့ရှင်ပြိုင်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျွန်းမြင့်ကိုအရင်ကအမှုဟောင်းဖြစ်တဲ့ထောင်ပြေးမှုပုံမှန်1.4နဲ့မန္တလေးမြို့ချင်းတာဆန်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာတရားစွဲဆိုရုံးထုတ်တာကတော့ချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မြို့ကအခုလိုရှင်းပြသွားပါတယ်
။ဒီနေ့တရားစွဲတင်ဖို့တဲ့အချိန်မှာတရားစွဲတင်ဖို့တဲ့အခါမှာတော့ကျွန်တော်တို့ကိုလက်ခံသူတို့1999ခုနှစ်မှာဖွင့်လာတယ်ပြမတရင်ပြတိုင်ကျွန်တော်တွေအမှုဆောင်ရွက်ချက်ဖြစ်ပါတယ် တ်တည်နေနဲ့တော့ဆယ်ယောက်ပြင်ကြတာပါ။အဲ့တော့အရင်1999ခုနှစ်မှာအမှတ်၈စခန်းမှုရဲဦးတင်ကြရနေပြီးတော့အမှုဖွင့်တာပြင်ဖြစ်ပါဘူး။အဲ့တော့အခုလက်ရှိမှာတော့ဦးတင်ကြရပင်စင်ယူသွားရတယ်လို့ကြားတယ်။အဲ့လိုဆိုတော့သူ့ကိုကျွန်တော်တို့ကစဉ်းစားထုတ်ကြည့်မယ်။စဉ်းစားထုတ်ကြည့်လို့မှရှာဖွေမှုတွေ့ရှိနိုင်ဆိုတော့လက်ရှိအမှတ်၈စခန်းမှုကိုပဲကျွန်တော်တို့ကဆက်လက်ဆက်စပ်ရဖို့ရှိပါတယ်။
ဦးကျော်မြစ်ကိုစက်တင်ဘာ29ရက်နေ့ကသူ့နေအိမ်မှာအထူးတပ်ဖွဲ့ကဖမ်းဆီးလိုက်ပြီး30ရက်မှာတော့မန္တလေးဥပ္ပိုလ်ထောင်ကိုပို့ဆောင်ခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေကတော့အမှုနဲ့ပတ်သက်လို့စီစစ်ဖော်ထုတ်နေလို့သတင်းတော့တွေကိုပြောထားပါတယ်။ဒီကနေ့တရားရုံးထုတ်ရမှာတော့ရဲလုံယုံအင်အားတိုးချထားတာလည်းတွေ့ရပါတယ်။အမှုကတော့မြင်းများဆန်းဆန်းစစ်စစ်ဆုံးဖြတ်နိုင်ဖို့မျှော်လင့်ကြောင်းလည်းတရားသူကြီးဦးကျော်မျိုးဝင်ကပြောပါတယ်
။ဒီကနေ့စမန်ခံမှုလုပ်တဲ့အခါမှာကျွန်တော်တို့ကအလေးအမြန်နဲ့ပါမယ်ဆိုရင်တော့ကျွန်တော်တို့တလာအတွင်းမှာဒါပုံမှန်သတ်မှတ်ချက်ပေါ့နော်အဲဒီမှာမှကျွန်တော်တို့ကအမှုရုံချင်းချင်းရမယ်အခြေအနေကိုကြည့်ပြီးတော့တွေ့ရမှာပေါ့3လအတွင်းကျွန်တော်စစ်မလား6လအတွင်းစစ်မလားနှစ်နှစ်အတွင်းစစ်မလားဒါတော့အခြေအနေရပါအဲ့တော့တရားခံရဲ့ရှင်းနေလာတဲ့ပုံမူတည်ပြီးတော့တရားလိုဘက်ကတတိပြမယ်ခေါ်လာပြီးနဲ့နေထားပုံမူတည်ပြီးတော့ကျွန်တော်တို့ကစီမံခံမှုလုပ်ရတဲ့အခါကျတော့ငြင်းမှုတော့များပါ
ဦးကျော်မြင့်ဟာမန္တလေးဥဝတ်တော်မှာထောင်နဲ့ကြခံနေရစဉ်ခွက်ပြေးသွားပြီးကနေဒါနိုင်ငံမှာခိုလုံွက်တောင်းခံခဲ့သူဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာသူဖြစ်ပါတယ်။ဦးသိန်းစိန်ဆိုအားလက်ထက်မှာအမည်မဲဆင်းနေပြည့်ဖြတ်ပြီးလူငယ်ချမ်းသာကွင်းနေပေးခဲ့တာမို့တမရရဲ့အထူးမိတ်နဲ့လူငယ်ချမ်းသာကွင်းနဲ့ပြန်လည်ဝင်ရောက်လာလားဆိုတဲ့မေးခွန်းတွေလည်းရှိပါတယ်။ဒါပေမဲ့သမရဦးသိန်းစိန်လက်ထက်မှာပြန်ကြာရေးဝန်ကြီးဖြစ်ခဲ့သူဦးရဲထွတ်ကတော့သူ့တာဝန်ယူစဉ်တုန်းကဦးကျော်မြင့်ပြန်လာခွင့်နဲ့ပတ်သက်လို့ဆွေးနွေးတာမကြမ်းမီဘူးလို့သူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက်ဆက်မျက်နှာမှာရေးသားထားပါတယ်။ရွေးကောက်ဝဲကျင်းမဖို့တလားကျော်သားလိုတော့တဲ့အချိန်မှာပဲကိုယ်စလဲလောင်းဒုတိယအများဆုံး1100ကျော်နဲ့ရှင်မြိုင်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်။UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရေးယူထားတဲ့ရာသီကြီးဥပဒေပုံမှန်နှစ်လေးမှာတော့မျိုးစုံမစိုးပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်ထားချိန်မှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်ကနေငွေဒဏ်ပြစ်စီဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးပြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောက်ခံမှာ VOA အတွက်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ချိခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့ကြားပိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါစီရင်တဲ့မှာနေတဲ့ရခိုင်ပြည်နယ်မှာတရက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့မင်းပြားမြို့နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေနဲ့တာဝန်ရှိသူတွေကပြောပါတယ်မင်းပြားမြို့နယ်မေလွန်းရွာနီးမနေ့တုန်းကလည်းတပ်မတော်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံရွာသားလူကပြောပါတယ
်ပထမအစအတိုင်းကိုကိုကဖြစ်တာအဲဒီတိုင်းမှာကိုကိုခိုင်ခက်နဲ့ဆော့ဆော်တာအဲဒီမှာဟိုမေလွန်းဘက်ကိုစင်ပြတာအဲဒီကလန်ပေးမနီချောင်းအဲ့ဒီချောင်းပြပေါ့အဲ့ဒီမှာသိကြတာခိုင်လက်နဲ့ခိုင်ဒီတက်ကတော့လက်ပြီးတော့ပိုက်ဆိုးထားတယ်အဲ့ဒီမှာသိကြခဲ့ကြတာ
မင်းပြမြို့နယ်တပ်မတော်လက်ကြီးရင်ကျောင်းတိုင်းဘူကိုနီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တပ်မတော်ပြောခွေးရဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်လို့မင်းပြကန်းနီမှာရှိတဲ့တပ်မတော်ပြည်နန်းကျောင်းတစ်ခုပေါ့အဲ့အဲ့ဒီနောက်ခံမှာတပ်ကလည်းရေးဆောင်ရွက်နေတဲ့နေရာကြီးတယ်အဲ့ဒီရေးဆောင်ရွက်နေတာကိုအီအီရနေတော့ကြာပစ်ခတ်တာရှိပါတယ်အဲ့ဒီအတဏီယာမှာဒီနှစ်ကျင်းထိပ်တို့မှုရှိတယ်ပေါ့အဲ့မှာတော့ဒီလိုအတိတ်ကြိုက်တာဆုံးမှုတော့မရှိပါဘူ
းမင်းညနေပိုင်းမှာလည်းမင်းပြမျိုးနဲ့ဖားပြူရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားကိုအောင်ထွန်းကပြောပါတယ
်တိုက်ပွဲဖြစ်စဉ်ကဖားပြူရွာနကတန်းတောင်မှာဟာပြည်တဲ့ကထိုင်လို့ရှိတဲ့အမှအဲ့ဒီကိုလာပြီးပြစ်တာအေကတော်တော်ပြင်းထန်နေတဲ့စိတ်တို့ကမြန်မာကနည်းနည်းအထိခိုက်များတယ်လို့ပြောတယ်၆နိုင်ကျော်လောက်မှာပြီးတော့တယ်
မြန်မာစစ်တပ်ရဲ့သက်စကန်းကိုအေအေဘွဲ့ကနေမနေ့ညနေပိုင်းမှာဝင်ရောက်တိုက်ခိုက်တာလို့လဲဒေသခံတွေကပြောပါတယ်။သမတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းဖားပြူရွာနီးမှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ်
။အဲမင်းပြားပဲရန်မောင်ကတားရဲ့အရှိတ်အာဘုရင်ရေးဆောင်ရတဲ့သမတော်ဒီကြောင်းတစ်ခုရောဒီရနေရနေလာပြောကြခေါ်ကြည့်တဲ့ခါကြည့်ရမနေ့ကညနေမှလာရတော့မခတ်တာဖြစ်တယ်။အဲဒီမှာလည်းတို့တို့ထိခိုက်တာအများကြီးမရှိပါဘူး။
တိုက်ပွဲဖြစ်ပွားရနီးကဖားပြူရွာသားတွေကတော့ဒီနှစ်ဆန်းပိုင်းကလေးကတေကန်ရွာဆစ်ဆောင်စခန်းမှာတိမ်းချောင်နေရပါတယ်။မနေ့ကမင်းပြမြို့နယ်တွင်နှစ်နေရာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ကြောင်းအေအေရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကလည်းအတည်ပြုပြောပါတယ်။တပ်မတော်ကတပတ်တအပြည့်အစင်ရချက်ကိုဒီလကုံတိတလတတ်တန်းထပ်တို့လိုက်ကြောင်းကြီးညာဆက်ပေမဲ့လည်းအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မပါဝင်တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေတာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်မှုများပြားနေတဲ့အပြင် Data to see you put a cagale, key to one lanibare. You can't be name, your master than a Yakanaka, Padu, see ye ten manida, Nathan Nibanka ladwin, Sipi, ten shamiara uji, Nathan Natanjo, Shilan, Vilule, Yakan Tainza, Mulemia, see youngani, see in Topian Tavare, General Nako in, view in your mabinder at three people Tavare.
ညီမတို့ညီမလေးရှင်နေချင်းပါမယ်ထွေထွေရွေးကောက်ပွဲနေ့ကျလာပြီဖြစ်လို့ရွေးကောက်ပွဲအတွက်ပါတီတိတိကပြင်ဆင်မယ်ဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြားပါမလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဦးညီမပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသ ပါတယ်။ရုပ်မြင့်ဆန်စားတဲ့ DVD ရုပ်တံကချုပ်နေပြီးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပြီးတဲ့အချိန်နဲ့ကြိုင်နဲ့ကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ချုပ်နေပြီးသွားမှာဖြစ်ပါတယ်ရှင
်။ကျမဆုမမရှင်ဒီပါရောက်မြန်မာနိုင်ငံသားထောင်တောင်းချီပြီးတော့2020အထွေထွေရွေးကောက်ပွဲကြီးအတွက်ဂျိုတင်မဲတွေကိုနိုင်ငံအသီးသီးကဂျိုတင်မဲယုံတွေမှာသက်ဆိုင်ရာနိုင်ငံအာဏာပိုင်တွေရဲ့ COVID-19 စီမင်းစည်းကမ်းတွေနဲ့အညီစတင်မဲပေးနေကြတဲ့အကြောင်းစူးစီးတင်ပြပေးချင်ပါသေးတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ဒီပါရောက်မဲဆန္ဒရှင်တွေဂျိုတင်ဆန္ဒမဲပေးရမယ့်ရက်နဲ့အချိန်တွေကိုနိုင်ငံတကာအခြေစိုက်တယုံတွေကစတင်ကြေညာနေပြီးပြည်ပနိုင်ငံတချို့မှာတော့ဒီသတင်းပတ်ထဲမှာကိုမဲစတင်ပေးနေကြပြီဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံတွေအလိုက်ဂျိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ10ရက်နေ့ကနေအောက်တိုဘာလ4ရက်ထိအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေတဲကမဲဆန္ဒရှင်9000ကျော်မဲပေးခွင့်ရှိတဲ့တောင်ကိုရီးယားမှာအောက်တိုဘာလ10ရက်နေ့တောက်ကြနေကဆိုးမြို့အခြေစိုက်မြန်မာတန်ရုံမှာမဲယုံဖွင့်နေပြီးမဲစတင်ပေးနေကြပြီဖြစ်ပါတယ်။ဂျိုတင်ဆန္ဒမဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ2ရက်ကနေအောက်တိုဘာလ12ရက်ထိစုစုပေါင်း10ရက်ဖြစ်ပါတယ်။ပထမဆုံးနေ့မှာကိုတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်နဲ့ချီပြီးအများပြားလာမဲပေးကြတဲ့အခြေအနေနဲ့တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းဘက်ကရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြတဲ့အကြောင်းရွေးကောက်ပွဲဖြစ်မြောက်ရေးကော်မတီဝင်ကိုရနိုင်ထွန်းကပြောပြပါတယ
်ကိုရီးယားနိုင်ငံမှာကပြည်နယ်လေးတုံ့ပြန်နေတယ်ကားတွေနဲ့နည်းနည်းရေးကနေပြီးတော့တက်လာတဲ့လူတွေပို့စီနဲ့ကိုလာတဲ့လူတွေအကုန်လုံးဖြစ်ပြီးတော့လူအင်အား1500လောက်ရှိတော့တောင်ရုံးရှိမှာအုံဖြစ်သွားတယ်ဒါတော့ကဒီတိုင်ယုံဖိနာအကြောင်းကြီးကသူ့ရဲ့ဒီဘောလုံးကွင်းကြီးကိုအတုံးပြုတ်ပေးထားတဲ့အတွက်တနေ့လေးအဆင်ပြေတယ်။သို့တော်လည်းပဲလူအင်ကလုံးဝဒီနေ့တည့်ရက်ထဲနဲ့ဖြတ်ဖို့မပြတ်နိုင်ဘူး။အခုချိန်ထိကိုရီးယားစံတော်ချင်းဆိုကုသလို့ကျွန်တော် 9:25 မိနစ်ရှိပြီ။မှောင်နေတဲ့ဂျားလေးကနေပြီးတော့တိုင်ယုံကဝန်ထမ်းတွေအကုန်လုံးကလည်းတော်ပြင်မနေကြပါဘူးမနေ့ကအဲ့လိုအခြေအနေမျိုးမှာကိုရီးယားအာရဗိုင်းအဖွဲ့အစည်းတွေကိုရီးယားရဲတွေကိုရီးယားကျမတွေထားတဲ့နေရာမှာစကားခဏခဏလာပြောနေကြတယ်ဗောဒီအဲ့လိုမျိုးအခြေအနေမှာလည်းတော်တော်တော်ရှိကြပါခင်ဗျာ
ဒီလိုမျိုးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်ချီရောက်လာပြီးမဲပေးခဲ့ကြတဲ့အတွက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရောပတ်ဝန်းကျင်တွေဟူပါအနောက်ရှက်မဖြစ်အောင်စနေနေ့ကနေစပြီးလူဦးရေ800ကိုသာမဲပေးခွင့်ပြုမယ်လို့ဆိုမျိုးအခြေဆိုင်မြန်မာတန်ရုံးကအောက်တိုဘာလ2ရက်နေ့မှာချက်ချင်းဆိုသလိုသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံသားတောင်းနဲ့ချီပြီးမဲပေးခွင့်ရှိတဲ့စင်ကာပူနိုင်ငံမှာလည်းအောက်တိုဘာလ10ရက်နေ့ကနေစပြီးမြန်မာတန်ရုံစင်ကာပူမှာဂျိုတင်ဆန္ဒမဲပေးကြပါတယ်။ယာနဲ့ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေဟာစင်ကာပူအစိုးရကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစီမင်းစည်းကမ်းချက်တွေနဲ့အညီမဲပေးဖို့တက်စီခဲ့ကြပြီးစင်ကာပူရောက်မြန်မာလူမှုဖွဲ့စည်းတဲ့ဘက်ကလည်းအခက်အခဲမရှိအောင်ဝိုင်းဝန်းကူညီလိုအပ်ပေးခဲ့ကြတယ်လို့စင်ကာပူမြန်မာကလပ်ရဲ့ဥက္ကဋ္ဌဦးပပိုးဝင်းကပြောပြပါတယ
်။ကမ္ဘာလိက800ကျော်ပဲချီပေးခဲ့တာ။အဲ့တော့ဒီနေ့က1000ရကျော်တယ်။သတ်မှတ်တဲ့မဲယုံ9နာရီခွဲသတ်မှတ်တဲ့ချိန်မှာပြီးသွားတယ်။ဆလမုံဘုံပဲ။အစီအမရှိတဲ့ community ကဘာလို့ကူညီရလဲဆိုတော့ဒီမဲယုံကနေသူသတ်မှတ်ထားတဲ့အချိန်တိုင်းလာမယ့်အဲ့ဒီမဲယုံတက်စီမလူတို့ယူထားတဲ့ကျူထားတဲ့အချိန်နဲ့တိုက်ဖို့မဟုတ်ဖြစ်ရတယ်။နောက်ပြီးဒီမှာရှိတဲ့ COVID pandemic ဒီ situation အမှာ social distancing ရဒီတမီတာပါစီဖို့ခါတွေကိုဘောလုံးကြီးတွေကတောင်းပေးနေရတယ်။ဒီမှာလာတဲ့လူတွေကမဲပေးတဲ့လူကလည်း900ကျော်ကအဲ့ဒါကြီးလိုက်လာပြီဒါဖြစ်တော့အေးညံ့အဆင်ပြေ
Japan and Yamara Jodi Mayungo, Tokyo Muron and Nakura Mu, Mayung Mayung Pimbi Machabi, Maybe when she and Yaman and Dari has Sunny Abdovala Toyanigani, Abdovala Sachayaneti, Tamayati Dry, Kovisigan Tamajadine and Yimepe Naye Kakemishia, Japan Yaman and Dari Jodi Jinsini Jabarelu, Japan Yaman and Namia Tinga Utan Sriga to Jabare,
Japan Mashia, Baman and Da, ဒီတစ်ခေါက်မှာပေါ့လေ2021ခုနှစ်မှာဒီပြည်နယ်မှာမစင်ပါလူကြီးရှစ်ထောင်ကျော်ကျော်လောက်သူတို့ဟိုမဲဆန္ဒပေးဖို့တကူစင်တင်လာပါတယ်ဂျပန်နိုင်ငံမှာတိုကျိုမှာရှိတဲ့ညမာတန်ရုံးနဲ့ဒီနာဂိုယာမှာရှိတဲ့ဂွန်ဒူးဆောင်ညမာကောင်စင်ဝင်ရုံးပေါ့လေအဲ့ဒီနေရာမှာခွဲပြီးတော့တတ်မှတ်ထားပါတယ်အခုပဲဟိုလာပြီးတော့မဲဆန္ဒပြုမဲ့လူတွေတွေ့ကြတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်
ပြန် ပေးနေပါတယ် ကြိုတင်မဲ့ပေးရမယ့်ရက်ကတော့ လာမယ့်အောက်တိုဘာလ10ရက်နေ့ 12ရက်နေ့စနေတနင်္ဂနွေနေ့ရက်ဖြစ်ပါတယ် မြို့တော်ဝါရှင်တန်ဒီစီအခြေစိုက်မြန်မာတန်ရုံးအပြင်4ဝင်းမြို့ဇေဒဝန်ကျောင်းနိုင်မှာလဲမဲယုံခွဲပြီးဖွင့်လှစ်ဖို့စီစဉ်ထားတယ်လို့မြန်မာတန်ရုံးဒီစီကသတင်းထုတ်ပြန်ပါတယ်မိမိတို့မဲပေးရတဲ့အချိန်မှာကြုံရတဲ့ခက်ခဲပြဿနာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားနိုင်ကြောင်းကိုလည်း UEC
ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမောမှာယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ကျမခင်ဦးထွေးပါရှင်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တလကျော်လေးပဲလိုပါတော့တယ်ဒီအတွက်အတွင်းမှာ COVID-19ကူးစက်မှုတွေကလည်းတနေ့တခြားပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအခြေအနေတွေကလည်းရှိနေတာပါ ဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ COVID-19 ကပ်ပြီးအခြေအနေတွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှုပ်ရှားနေကြပါလဲရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစဉ်တစိုက်သုတေသနလှုပ်လာခဲ့တဲ့ ညူးမြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမျက်မျက်နန္နာသိန်းကိုဆက်သွယ်ပြီးမယ်လို့ဒီပြင်းနဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်
ဒါတင်လို့ရဒီညဥ်မြန်မာဖောင်ဒေးရှင်းအဖွဲ့ရပါတော့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်နောက်လူမှုစက်တမ်ကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုရင်တလားကြော်ကြော်ပဲလိုတော့တယ်ဒီအချိန်မှာဒီ COVID-19 ကရောဂါကလည်းရှိနေတယ်ဆိုတော့အသွားလာကန့်သတ်တာတွေရှိတယ်နောက်အလုံးလုံးရတဲ့အခါမှာမိသားစုစားဝတ်နေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေအနေနဲ့
သူတို့ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေတွေ့ရပါသလဲရှင်။ဟုတ်ကဲ့ကျွန်မရေအဲ့တော့ကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုဆိုတဲ့အပိုင်းမှာကြတော့ဟိုအခြေအနေတော့ကွာနိုင်တာပေါ့နော်။ဟိုအခြေအနေကွာနိုင်နေဆိုတာကဒီအမျိုးသမီးတွေထဲမှာလည်းဒီစားဝတ်နေရေးအတွက်ကိုဒီရုံးကလှုပ်ရှားန
ည်းရှိတယ်ပေါ့နော်အဲရှိတယ်ဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့အဲဒီဟောပေါ့ဒီမဲပေးနေထွက်ပြေးဖို့အတွက်ကိုအဲသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟောပေါ့စိတ်ပိုင်းဆိုင်ရာဒီမလုံးကျုံမှုပေါ့နော်အဲ့လိုမျိုးသူတို့မှာဒီစိုးရိမ်ပူပန်မှုရောရှိရဲ့အာဒါပေမဲ့လည်းဟိုဒီမဲသွားမပေးဘူးလို့တော့အဲဒီဆုံးဖြတ်တဲ့ပေါ့နော်ကျွန်တော်တို့ရဲ့ဒီစစ်တမ်းတွေအရာဆိုလို့ရှိရင်တော့အာတိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်တော်ဟုတ်
ဟုတ်ကဲ့ကျွန်မတခုသိထားတာကဒီမကြသေးခင်တုန်းကပဲ
မမြနန္နာတင်တို့ရဲ့မြူးမြမာဖောင်ဒေးရှင်းကနေပြီးတော့ဒီလာမဲ့ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူစစ်တန်တစ်ခုလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ပြောပြပေးပါလားရှင်
ဟုတ်ပါအဓိကရောဆရာမရေဒီလိုပါဘောဒီအမျိုးသမီးမဲ့ဖန်နန်ရှယ်နေပေါ့နော်အဲသူတို့ကဒီဟိုကိုဗစ်19ကာလာတွင်းမှာအဲသူတို့ဒီဟိုပါဘောအဲမဲတော့ပြေးမလားပေါ့နော်နောက်ပြီးတော့သူတို့ဒီစာဝေါ်ဒီအမျိုးသမီးရှိတယ်လောင်းနေပေါ်မှာအဲဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေလားပေါ့နော်ဒီအမျိုးသမီးတွေရဲ့ကောင်းဆောင်မှုကိုဒီအမျိုးသမီးချင်းချင်းအောင်ဘယ်လိုတွေသဘောထားလဲပေါ့နော်အဲဒ
ကုန်းနေအတိုင်းပေါ့နော်အမျိုးသမီးအချင်းချင်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းနေအပေါ်မှာခြောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့မြင်ရတဲ့လောက်ကလေးရောနည်းနည်းလောက်ရှင်းပြပေးပါလားရှင့်
ကျမတို့မှာဒီကာလရှိရေကောက်ပွဲဆောင်ကြည့်လေ့လာတဲ့သူရှိတယ်ပေါ့နော်ဒီပြီးနေတဲ့အတိုင်းအားလုံးမှာကျမတို့အဲဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်အဲဒီအယောက်၄၀ရာတော့သူတို့ဒါ daily report အဲဒီလုပ်နေကြတာပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဒီကာလရှိရေကောက်ပွဲလေ့လာသူတွေတနေပြီးတော့မှဒီအမျိုးသမီးမင်းဆန္ဒရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆန်းလေးတွေပို့ကြတာပေါ့အဲပို့ရတဲ့အခါမှာကျမတို့ဒီအမျိုးသမီးပေါင်း658ဦးပေါ့နော်အဲဒီစက်တင်ဘာလတွင်မှာအဲဒီမေးမြန်းဖြစ်ခဲ့တယ်ပေါ့နော်အဲမေးမြန်းဖြစ်ခဲ့တဲ့ဒီကုန်းတွေမှာတော့ကျွန်တော်တို့ဒီ2015လောက်ကဒီနေပေးခဲ့သလားဆိုတာရဲ့အဲဒီအခုဒီ2020ရွေးကောက်ပွဲမှာရောမဲတော့ပြီးမှလားပေါ့နော်အဲအဲ့လိုမျိုးမျိုးကုန်းတွေကိုအဲကျွန်တော်တို့ဒီအနေဖြစ်ခဲ့ပါတယ်ဆိုတော့ဒီမှာဆိုရင်ဒီဖြည့်တဲ့ခြေကမှအဲကျွန်တော်တို့ဒီပေါ့ဒီအမျိုးသမီးတွေရဲ့ဒီ2015မှာအဲဒီ30ရာခိုင်နှုန်းလောက်ကသူတို့မဲမပေးခဲ့ဘူးပေါ့နော်ဒီ2015ရွေးကောက်ပွဲတုန်းကအဲအဲ့လိုဖြည့်ခဲ့ပါတယ်အခုကတော့အခုဒီ2020ရေတောက်ပွဲမှာဒီမေတော့ပြေးမှလားဆိုတဲ့ဒီမိကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းလောက်ကတော့ဒါမေတော့ပြေးမယ်ဆိုပြီးတော့မှဖြေတယ်အဲတချို့တွေကတော့ဒီ2020ရေတောက်ပွဲအတွက်ကိုအနေပြေးမယ်မပြေးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆိုကြပါတယ်ပေါ့နော်အဓိကတော့ဒီမေပြေးမယ်မပြေးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီကိုဗစ်အခြေအနေမှာဒါတို့ဒါဒီလိုမျိုးသိချမှုရှိမလားပေါ့နော်ဒီကျမကြီးနဲ့ပတ်သက်တဲ့အဲဒီအခြေအနေတွေအကောက်အွယ်ပေးမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလေလို့ဆိုပြီးတော့မှဒါဖြေရတဲ့သူတွေလည်းရှိရပါတော့နော်
ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအောင်ဘယ်လိုတွေ့ရလဲရှင
်အဲ့ဒီမှာပေါ့နော်ကျမဟုတ်ဒီဘာပေါ့ကျမတို့ကဒီကုန်းလေးတစ်ခုကဒီအမျိုးသမီးတွေဒီအစိုးရကောင်းဆောင်လုပ်နိုင်တဲ့အရေးချင်းရှိရလို့ထင်လားပေါ့နော်ဆိုတော့မိဘကိုကျမတို့ဒီနေတဲ့အချိန်မှာအဲဒီခေါင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေကတော့ဒါအစိုးရပိုင်းမှာလည်းဒါပါဝင်ပြီးတော့မှဒီခေါင်းဆောင်အနေနဲ့အဲလုပ်ဖို့အတွက်အရေးချင်းရှိတယ်လို့အဲဒီယုံကြည်တဲ့သူကဒီ67ရာခိုင်နှုန်းရှိပါတယ်ပေါ့နော်ဆိုတော့ကျန်တဲ့ဒီ8ရာခိုင်နှုန်း9ရာခိုင်နှုန်းနောက်ကတော့ဒါမမယုံကြည်ဘူးမထေတာဘူးပေါ့နော်ဒီအမျိုးသမီးတွေခေါင်းဆောင်နိုင်မလားဆိုတဲ့အပိုင်းကိုအဲ့လိုဖြေကြပါတယ်နောက်တစ်ခုကကျတော့ဒီအမျိုးသမီးတွေဒီပြည်သူ့ရေးရာဒီစီမံခန့်ခွဲမှုအရေးချင်းတွေရှိသလားဆိုတဲ့မျိုးပုံမှာလည်းဒါ90ရာခိုင်နှုန်းနောက်ကဒါစီမံခန့်ခွဲနိုင်တဲ့အရေးချင်းရှိတယ်ဆိုပြီးတော့မှသူတို့အဲဒီဖြေကြတယ်ပေါ့နော်ဆိုတော့ဒီဘိုင်းကိုကြည့်တယ်ဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါသူတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံနေဆိုတဲ့အဲဒီသဘောတော့လည်းရှိပါတယ်နောက်ထပ်မိကုန်းတစ်ခုမှကြာတော့ဒီမတို့ကအဲဒီနိုင်ငံရေးမှဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်ဒီအမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်းချင်းအောင်ထောက်ခံတာပေါ့နော်အချင်းချင်းထောက်ခံတာဆိုတဲ့ဘိုင်းမှာလည်းဒါ83ရာခိုင်နှုန်းလောက်ကတော့ဒါထောက်ခံတယ်ဒါပေမဲ့ကျန်တဲ့တချို့ရာခိုင်နှုန်းတွေကြာတော့လည်းဒါအမျိုးသမီးတွေအချင်းချင်းဒီမထောက်ခံဘူးဆိုတဲ့အခြေအနေမျိုးကကျွန်တော်တို့ဒီတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်လို့ရောထူးခြားခြားအပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွယ်စည်းရုံးလှုပ်ရှားမှုတွေမှာနောက်ကနေပံ့ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထူးကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရလဲအဒီပေါ်မှာရောလိမ့်လာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲဒီကိုယ်စားလှယ်နှောင်းစည်းရင်းသွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲဒီပုံများလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းအမဒီပြည်ပေါင်းပြည်ဒီမိုကရက်တစ်ပါတီတို့နောက်ဒီပြည်သုံးလုံးတို့နောက်ဒီ NLD ပေါ့နော်ဒီ United Democracy အဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟာဝါရှာခိုင်လုံးတော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှောင်းရှင်းနဲ့ဒီဝင်ရောက်ပြီးတော့မှ 新疆这些的保密的注意啊，对不咯？我们啊，就是因第四方的本地注意，主要的有的民族的来劳务，就是俺这边的老吃茶的，不咯？但我比较龙熟悉呢，都是这边的老板的，这边的民族是福州人呢，注意呢，比较像人家农村啊，但多来的不咯？因为我们在罗啊，就是电商上啊。ဒီလိုတမျိုးကိုယ်တည်းလောင်းအကြီးတွက်ချက်ဆိုင်ရင်တော့ခုကပို့ပြီးတော့မှအဒီများလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲဆိုလိုတဲ့အသေးတွေကတော့ဒီအမျိုးဒီဘောနိုင်ငံရေးပါတီအနေနဲ့အဒီရောက်ဖွင့်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးကြတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ်
။အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်တာအပြင်ကိုပေါ့နော်။တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာတယ်ဆိုတာကိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာပိုတိတိတသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော်
။ဟုတ်ပါတယ်ရှင့်။ဟုတ်ဦးမအဖြစ်ဆိုရင်ဦးမကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်။အဲဒီမျက်စက်စီယုံရေးပိုင်းနေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပို့ပြီးတော့မှအဲဒီအကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်အဲဒီစွန့်ရင်ဖြစ်နေတဲ့ဒီတန်းနေဒီနိုင်ငံကအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာပံ့ပိုးပေးမှုတွေနဲ့ပြီးတော့အဲဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်အဲဒီဟာတွေကလည်းပို့ပြီးတော့ဒီအမျိုးသမီးတွေကိုဒီနိုင်ငံရေးဖြစ်စဉ်မှာပို့မှုပြီးတော့မှအဲပါဝင်လာစေတယ်လို့ကျွန်တော်ထင်တယ်
ဒါကတော့ဒီနှစ်2020ရွေးကောက်ပွဲအပေါ်အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်မှုတွေနဲ့ပတ်သက်လို့သဘောထားတွေကိုလေ့လာစစ်တမ်းကောက်ယူခဲ့တဲ့ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးမျက်မျက်နနာသင်ကိုဆက်သွယ်မိနေကြတာပါမြန်မာနိုင်ငံလူငယ်ရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံရေးဦးဆောင်မှုကဏ္ဍတွေမှာရောသက်လောက်အတိုင်းအတာထိပါဝင်နေကြပြီလေဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေပိုပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေကြလဲအနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမပေါ်ထွက်လာဖို့အလားအလာဘာတွေရှိနေတယ်လဲဆိုတာတွေကိုလည်းရှင်းပြင်းပတ်မှာဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတင်ပါပဲရနာဝင်ပြပါရှင်ကျွန်မခင်ဗျပြပါရှင
်ဒီဘက်ကတော့ဆုံးနေအမေရိကန်ခွင့်အစီအစဉ်မှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်နောက်လာမဲ့သတင်းဘက်ကစလို့ကျူတင်မဲတွေပြီးလို့ရပြီဖြစ်တဲ့အကြောင်းနောက်ဒီအာကာသကနေမဲပြီးနဲ့အာကာသသိပ္ပံပညာရှင်နောက်ဒီနယူးယောက်မြို့ကအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အကြောင်းစတာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရည်ရည်ကဲလာတာနဲ့အမျှအမေရိကန်တဝန်ပြည်သူတွေမဲပေးဖို့အဆင်ပြေအောင်တာဝန်ရှိသူတွေကစီစဉ်နေကြပါတယ်ကယောဂကာလဖြစ်တာကြောင့် social distancing ကျင့်သုံးနေတဲ့အချိန်လူတွေမဲပေးဖို့အဆင်ပြေအောင်စီစဉ်နေတာပါ San Francisco မြို့တော်ခမနာမှာလူနေရာလောက်တပြိုင်တည်းမဲပေးလို့ရအောင်ရွက်ပြင်တဲထိုးပေးတယ်လို့မဲပေးဖို့စီရင်ပေးထားသူအားလုံးခြေလိုက်ကနေတစ်ဆင့်မဲထည့်နိုင်အောင်မှာကြိုတင်မဲစာအိတ်တွေပေးပို့ထားပါတယ်ဒါအပြင်ယောဂကုသမှုမဖြစ်ပွားအောင်လည်းအသေးချာပြင်ဆင်ထားတယ်လို့ဆိုပါတယ် San Francisco မြို့တော်ဝန် London Breed က
We not only make voting accessible, we make it safe.
အစင်ကြီးပြေမဲပေးနိုင်အောင်လည်းမဟုတ်ပါဘူး။မဲလာပေးတဲ့အခါမှာလည်းတခြားဘာမှတွေးဖူးမနေပဲမဲပေးနိုင်အောင်ရဲ့။နောက်တကယ်လို့ကြိုတင်မဲပေးခြင်းနဲ့ဆိုရင်လည်းတင်းလာနေကြရင်မဲယုံဖွင့်ပါလိမ့်မယ်
။လူဦးရေ 7,000 လောက်နေထိုင်တဲ့မြို့မှာကြိုတင်မဲပေးဖို့မဲယုံကြိုတင်ဖွင့်လှစ်တာပါ။တစ်မြို့လုံးမှာမဲယုံ988နေရာဖွင့်လှစ်မှာဖြစ်ပြီးမဲဘုံတွေကိုမဲယုံအတွင်းမှာရောအပြင်မှာပါထားပြီးတော့မှာပါ။San Francisco ရွေးကောက်ပွဲကော်မရှင်အကြီးအကဲ John Anska
so that people can maintain social distancing that there's PPEs that our personnel
social distancing ကျင့်သုံးပါတယ်မဲယုံကြီးကြပ်သူတွေလည်း PPE ဝတ်ဆင်မှာဖြစ်တယ်လို့မဲလာပေးသူတွေအတွက်လည်း PPE နှာခေါင်းစည်းမျက်နှာဖုံးလက်သန့်စည်းရည်လက်သန့်ဆက်ကူအားလုံးပေးထားပါမယ
်2016သမ္မတရွေးကောက်ပွဲကမဲပေးသူအမှတ်ပုံတင်ထားသူ80ရာခိုင်နှုန်းကလာရောက်မဲပေးခဲ့ကြသလိုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာလဲမဲပေးသူဥယျာဉ်များပြားလိမ့်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ NASA အာကာသသိပ္ပံပညာရှင် Kate Rubins ကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲကျင်းပချိန်မှာသူရရှိနေမယ်ကမ္ဘာမြေပြင်အထက်မိုင်200အကွာဝေးမှာရှိတဲ့အာကာသထဲကနေမဲပေးသွားမယ်လို့ AP သတင်းဌာနကပြောပါတယ်အော်တိုဘာလလည်ကြရင်နိုင်ငံတကာအာကာသစခန်းမှာ6လကြာတာဝန်ထမ်းဆောင်မှုကြိုတင်ပြင်ဆင်တဲ့အနေနဲ့အခုအခါမှာသူဟာရုရှားနိုင်ငံမြို့တော်မော်စကိုနားက Star City ကိုရောက်ရှိနေတာပါ
There's legislation passed a number of years ago to allow astronauts to vote in space.
အာဂါသားရေမှုတွေသိပ္ပံပညာရှင်တွေအနေနဲ့အာဂါသားတွေကမဲပေးနိုင်အောင်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကဥပဒေအတည်ပြုပြဋ္ဌာန်းပေးထားတာကြောင့်အားလုံးမဲပေးကြပါတယ်ဒီမိုကရေစီစနစ်အရာမဲပေးခွင့်ဟာအရေးကြီးတယ်လို့ယူဆထားကြတာပါအထူးသဖြင့်အာဂါသားတွေကဒီမဲပေးခွင့်ဆိုတာဟာအခွင့်အလူကြီးတရဖြစ်တာကြောင့်အဝေးကနေလမ်းမဲပေးမှာပါလို့သူကပြောသွားတာပါအမေရိကန်အာကာသဆိုင်ရာပညာရှင်အများစုဟာတက်ကဆက်ပြည်နယ်ဟျူစတန်မြို့မှာနေကြပြီးတော့တက်ကဆက်ပြည်နယ်ဥရီအရလုံခြုံစိတ်ချရတဲ့အွန်လိုင်းမဲပေးစနစ်ကိုတုံးပြီးတော့အာကာသရဲကနေမဲပေးနိုင်ပါတယ်အာကာသစီမံကိန်းထိချုပ်ရေးဌာနကနေအာကာသရဲရောက်နေတဲ့သူတွေမဲပေးဖို့စီစဉ်ပေးတာပါ
I think it's really important for everybody to vote and
Hello maybe ဘူဟာအရေးကြီးတယ်လို့ထင်ပါတယ်။အာကာသရဲကနေတော့မဲပေးရင်မြေပြင်ပေါ်မှာရှိနေတဲ့လူတွေလည်းမဲပေးလိမ့်မယ်လို့ယုံကြည်ပါတယ်လို့သူကပြောပါတယ်။နိုင်ငံတကာအာကာသစခန်းမှာရှိတဲ့ Cold Atom တက္ကသိုလ်မှာ Rubin Sa DNA မျိုးရိုးဗီဇာထဲမှာပါတဲ့ဇီဝဓာတုပစ္စည်းတွေကိုပထမဆုံးခွဲခြမ်းစိတ်ဓာတ်စစ်ဆေးနိုင်ခဲ့သူဖြစ်ပြီးနှလုံးနဲ့သွေးကြောစနစ်ကိုသူ့ဒေသနာလောက်ဖို့လဲပြင်ဆင်နေပါတယ်။သူ့နိုင်ငံတကာအာဂါသစကန်ကိုရောက်ရှိချိန်မှာလူသားတွေအာဂါသထဲမှာတောက်လျှောက်စကန်ချလာတဲ့နေ့20ပြည့်မြောက်အထိမ်းမှာလဲဆင်နွှဲမှာဖြစ်တယ်လို့အော်တိုဘားလနောက်ပိုင်းမှာ SpaceX အာဂါသယာဉ်နဲ့ဒုတိယအချိန်မြောက်ရောက်လာမယ့်အဖွဲ့ကိုလဲကြိုဆိုဖို့ရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့နယူးယောက်မြို့မှာမူလတိုင်းကျောင်းတွေဒီသတင်းပတ်မှာပြန်ဖွင့်လိုက်ပါပြီ။မြို့အချို့ရဲ့ဖွဲ့ဝင်တွေနဲ့အခြေလဲညှိနှိုင်းရှင်းနေပြီးတဲ့နောက်ကျောင်းတွေဟာတင်ကြားတက်တတ်သူဆရာဆရာမဥယျာဉ်နဲ့ကျောင်းသူကျောင်းသားဥယျာဉ်တွေကိုတက်ချက်ပြီးမှပြန်ဖွင့်တာကြောင့်အခုလိုနောက်ကျပြီးမှကျောင်းပြန်ဖွင့်နေတာပါ။နယူးယောက်မြို့မှာယောဂကူးစက်မှုကိုတစုံတရာထိန်းချုပ်လာနိုင်ပေမယ့်လည်းမီးစရာမျိုးတချို့မှာတော့ယောဂကူးစက်မှုတွေပြန်တိုးလာတာကြောင့်တာဝန်ရှိသူတွေဟာအခြေအနေတည်တည်ငြိမ်ငြိမ်ရှိဖို့ကြိုးပမ်းနေကြတာပါ။ကျောင်းသားမိဘတဦးဖြစ်တဲ့ Richard Garuda သူရဲ့ဆွေးနွေးမှုကိုအခုလိုပြောပါရယ
် Hello nerve breaking because this virus is still out here
ယောဂဘိုးကပြန့်နေတာဆိုတော့ကြောက်ဖို့ကောင်းပါတယ်အကောင်းဆုံးလုံပေးနိုင်တာကတော့ကိုယ့်ဘာသာကိုကာကွယ်ဖို့နှာခေါင်းစည်းတက်ပါလို့ပြောထားတာပါပဲ
ကျောင်းသူကျောင်းသားတပန်းကျော်ရှိတဲ့နယူးယောက်မြို့မှာအခုလိုစောင်းဦးပေါက်ချေကျောင်းတွေပြန်ဖွင့်နိုင်ဖို့တာဝန်ရှိသူတွေကအပြင်းထန်ကြိုးစားခဲ့ကြတာပါမိဘတွေအနေနဲ့လဲကိုကလေးကိုကျောင်းကိုပို့မလားအိမ်မှာနေပြီးတော့အွန်လိုင်းကနေတင်မလားစတဲ့နည်းလမ်းတွေကိုရွေးချယ်လို့ရပြီးအခုဆိုရင်ကလေးတွေရဲ့90ရာခိုင်နှုန်းလောက်ကအွန်လိုင်းကနေတင်ကြဖို့ရွေးချယ်ထားပါတယ်လွန်ခဲ့တဲ့သတင်းပတ်6ပတ်လောက်တုန်းကတော့30ရာခိုင်နှုန်းသာရှိရာကနေအခုလို့ခုန်တက်သွားတာလို့နယူးယောက်မြို့ပညာရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်ဒီတဲ့စော်ပြီးစတေမလာဇန်းတို့ကသာကျောင်းတွေပြန်ဖွင့်မယ်ဆိုရင်အခြေအနေကမတွေးရဲစရာပါလို့ဆိုသူတွေလည်းရှိပါတယ်မူဂျိုအရွယ်3နှစ်နဲ့5နှစ်တက်မဲ့သူတွေရဲ့မိခင်ထော်မီဖိုစတာက
Waiting is long just to make sure that everything's okay like to have them start
အားလုံးစီတောင်ဒီလောက်အကြာကြီးစောင့်ပြီးသိချပြင်ဆင်နေတာပါဆရာဆရာမတွေမှာယောဂဖို့ရှိမရှိစတဲ့နေတဲ့အချိန်စက်ပြမအစောပိုင်းမှာကျောင်းပြန်ဖွင့်ခဲ့မယ်ဆိုရင်ဒါဟာစိုးရိမ်စရာပါအခုတော့ကျောင်းသူကျောင်းသားတွေရောဆရာဆရာမတွေရဲ့အခြေအနေကောင်းပါတယ်ကျန်းမာရေးတာပထမပါ
စတေမာဆေးရင်းနဲ့မှာကျောင်းတွေပြန်ဖွင့်ရမှာဖြစ်ပေမဲ့ယောဂကုသမှုကိုရှင်းချပေးမယ်လေဝင်လေရက်စနစ်ဖြစ်ဖို့လိုအပ်တာကျောင်းသူနာပြုမလုံလောက်တာနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည့်စုံအောင်မစီစဉ်နိုင်တာကြောင့်နယူးယောက်ဆရာဆရာမများသမဂ္ဂကနေကျောင်းဖွင့်မယ့်ရက်ကိုရွှေ့ဆိုင်လာတာပါမြို့တော်ဝန်ရှိသူတွေနဲ့ကျောင်းတာဝန်ရှိသူတွေအကြားတင်းမာမှုတွေရှိခဲ့ပြီးတော့ဆရာဆရာမများသမဂ္ဂအနေနဲ့ဆရာပြမယ်ဆိုပြီးတော့ချင်းကြောက်တဲ့အဆင့်ကိုတော့ရောက်ခဲ့ပါသေးတယ်အခုခါမှာတော့တမကကတောင်းဆိုတဲ့အတိုင်းအွန်လိုင်းကနေလည်းတင်ကြမယ့်အစီအစဉ်ကိုမြို့အချို့ကြီးအဖွဲ့ကသဘောတူထားပါပြီ။ဒါကြောင့်တချို့ကျောင်းသားတွေကကျောင်းကျက်ပြီးတော့ရောအိမ်ကနေပါတင်ကြနေပါရယ်။မူလတန်းတွေကဒီသတင်းပတ်အင်္ဂါနေ့ကစလို့ကျောင်းပြဖွင့်တာဖြစ်ပြီးအလေတန်းနဲ့အထက်တန်းကျောင်းသားကျောင်းသူတွေကတော့ကြာသာပိတ်တီးကနေစတင်တာကြောင့်ကျောင်းတက်မဲ့ကလေးတွေကိုယောဂကာကွယ်ဖို့မိဘတွေကလည်းအသေးချာမှာကြားကြပါရယ်။၆နှစ်အရွယ်ကျောင်းသားတဦးရဲ့မိခင်ခင်မနီဟေးလ်မန်က
I'm concerned about how his day is going to be in school. So
တနေ့ကကျောင်းမှာဘယ်လိုနေနေမလဲဆိုတာစိုးရိမ်ပါတယ်။နှာခေါင်းစီးတက်ထားဖို့နောက်တယောက်နဲ့တယောက်တိတ်ငြိမ်ငြိမ်ကြက်မနေဖို့နောက်စက္ကန့်20လောက်လက်ဆေးဖို့ဒီလိုကျောင်းလေးကိုကျောင်းလာတဲ့လမ်းတစ်လျှောက်မှာပြောလာတာပါ
။အခုလိုစောင်းဦးပေါက်ရာသီမှာအမေရိကန်ပြည်အောင်စုတဝန်းကကျောင်းအများစုဟာအွန်လိုင်းကနေသင်ကြားခဲ့ပေမဲ့တချို့ကတော့ကျောင်းပြန်ဖွင့်လစ်ခဲ့ပါတယ်။ကျောင်းသူကျောင်းသားဦးရဲ့နှစ်သိန်းနီးပါးရှိတဲ့ Florida ပြည်နယ် Palm Beach ခရိုင်မှာဆိုရင်စက်တင်ဘာ21ရက်နေ့ကကျောင်းတွေပြန်ဖွင့်တာမှာကျောင်းသားတွေဟာကျောင်းပြန်တက်ဖို့ကိုရွေးချယ်ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့လူများစုမှာယောဂလက္ခဏာ ဆိုးဆိုးရွားရွားမပြပေမဲ့လေတချို့တက်ကြီးရွယ်ဦးတွေနဲ့ယောဂအခန်းရှိသူတွေအတွက်တော့အလွန်အန္တရာယ်ရှိတယ်လို့ပညာရှင်တွေကထောက်ပြသတိပေးချပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်မျိုးသက်ပါဒီတစ်ပတ်တော့ဆွတ်ပစ်ပစ္စည်းအမျိုးမျိုးကနေလောင်စာဆီထုတ်တဲ့နည်းတွေကပလတ်စတစ်နဲ့ဆိုက်ပျိုးရေးဆွတ်ပစ်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်မှလုပ်တဲ့သူ့တည်တနာတွေအကြောင်းဒုပမောက္ခချုပ်ဒေါက်တာမိုးသနာကြည်ကပြောပြပေးပါပါ
စံပြစ်စည်းနှစ်မျိုးကနေပြီးတော့ထုတ်ပါတယ်လောင်စာဆီကိုပထမအဦးဆုံးအနေနဲ့က plastic waste ပေါ့နော်ဒေဘူးကွန်နေရေတံဘူးကွန်နေစပြာရေဘူးကွန်နေအဲ့လိုမျိုးဒီကနေ pyrolysis နည်းနဲ့ပေါ့လောင်စာဆီထုတ်တာတစ်မျိုးနောက်တစ်မျိုးက biomass ပေါ့နော်လေယာဓာတ်စံပြစ်စည်းတွေကကောင်ယိုတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဝူဒီဘိုင်ယိုမက်စ်လို့ပြောတယ်တစ်တူတစ္ဆာပေါ့ပြောစာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့ကောင်စာစီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူဒီတဏ္ဍာအသေးစားလေးတွေလောက်ကြပါတယ
်ပထမဆုံး plastic နဲ့ပတ်သက်ပြီးပြောပြပေးပါ plastic ကလည်းအမျိုးအစားတွေအများကြီးခွဲတော့ plastic မှလည်းအကုန်လုံးသုံးလို့ရသလား
လစ်စတစ်ကတော့၃ရက်အမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ခက်ကုံပေါ့နော် product ကလည်းပွဲပြားမှုတွေရှိပါတယ်ဒီအများသောအားဖြင့်ညီမတို့မြန်မာနိုင်ငံအေးဘူးကွန်တွေစပြားရေးဘူးကွန်တွေအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီဇယ်အမျိုးအစားတောင်စာစီဖတ်နိုင်ပါတယ်ကျန်တဲ့အမျိုးအစားတွေပေါ်မူတည်ပြီးတော့ gas စီတို့ကျန်တဲ့ဒီအိမ်သုံးဒီတင်အနေနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးမျိုးအစားတွေဖတ်နိုင်ပါတယ်၃ရက်ကုန်ကျန်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးအစားတွေကွဲပြားသွားနိုင်ပါတယ်
။ဆိုတော့ဒီအိမ် plastic စံပြစ်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်။ဒီ dust တွေအစားအိမ်သုံးစီထိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထောက်တယ်လဲ။ထောက်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော်
။ဟုတ်ကဲ့မှာဖြူရန် propellant လောင်စာနဲ့တွန်းကန်ပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်တဲ့နေရာမှာ pyrolysis ကိုသုံးပါတယ်။pyrolysis ညာကြောပါလေဆိုရင် temperature ကိုပေါ့450 degree celsius လောက်ကနေပြီးတော့900 degree celsius လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ် pyro ဆိုတာပိုင်းရပေါ့နော် lysis ဆိုတာ decomposition ဖြစ်သွားတာပေါ့နော်အဲပြိုကွဲသွားတဲ့သဘောမျိုးဒီ pyrolysis ညာဆိုရင်ကျမတို့ကအဓိကအဖြစ်အောက်ဆီဂျင်မပါဘူးပေါ့နော်အောက်ဆီဂျင်မပါဘူးနောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှာတာပိုင်းရိုက်စင်ကြီးရနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟိုဘောဒိုင်းကက်ဆောမှာရဲ့အဲ့ဒီအငွေ့တွေကိုမှတခါပြန်ပြီးတော့ဟိုထရက်လုပ်မယ်ဖမ်းမယ်ဖမ်းပြီးတော့မှတခါဦးလင်းပြန်လုပ်ပြီးတော့မှဒီ liquid ရှူတဲ့အမျိုးအစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေဒီဇယ်တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာတဲ့စက်တင်နဲ့ပြန်တိုင်းနိုင်မယ်ဆိုရင်ဒါဆိုရင်ဓာတ်စီပေါ့နော်အဲဓာတ်စီရောဒီဇယ်ရောဝိုင်းရောwest တို့အယောင်းကြီးနောက်တစ်ခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်းတွေအဲအဲ့လိုမျိုးတွေပါဆက်မျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်းလုံးအတွင်းမှာအဲ့ဒီပါဆက်လေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့လာမှာမှခုသုံးရရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါဆက်ကလည်းဘယ်ဟာများတယ်ဘယ်ဟာနည်းတယ်ဆိုတာကို analysis လုပ်လို့ရမယ်နောက်တစ်ခါ catalyst ကိုသုံးတာနဲ့မသုံးတာနဲ့ဆိုပြီးတော့အဲ့လိုမျိုးလည်းပွာပါသေးတယ် catalyst ဆိုတာတက်ကူပစ္စည်းပေါ့အမှားရယ်ကိုယ်သုံးတဲ့ဓာတ်ပစ္စည်းပေါ်မူတည်ပြီးတော့ပြလာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ
်ဒီသူ့တည်တနာလုပ်တဲ့ဥစ္စာကလက်တွေမှာတကယ်သုံးနေလားဒီစီတွေလေဓာတ်စီလို့ပါလို့ဒီဆန့်ပစ္စည်းကထောက်လာတဲ့စီတွေတကယ်တော့လက်တွေမှာသုံးနေပြီလား
မြန်မာနိုင်ငံမှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်ကျောင်းနေရတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်ဘူးသေးဘူးပေါ့နော်ဒီ lab scale အနေနဲ့ဖတ်တဲ့product နည်းချင်းလေးတွေပဲရှိပါသေးတယ်အမ
။ဒါဆိုဆက်ပြီးလုပ်ဖို့လိုသေးတာပေါ့နော်။ကုန်ကျန်းလည်းရှိရဲ့နီးလည်းတည်ပြီးဆိုဆက်လုပ်ဖို့ပဲရှိတာပေါ့နော်
။ဆက်ပြီးတော့လုံခိုင်းတော့ပိုကောင်းတာပေါ့။အ
ဲ့ဒါတော့ plastic ဆံပြစ်ပစ္စည်းအနေနဲ့ရတာပေါ့နော်။နောက်ပြီးတော့ခုန biomass လို့ပြောတဲ့ဇီဝလောင်စာကောင်းတဲ့စပါးတို့ပါတို့ဒီ layer ထွက်ကုန်ဆံပြစ်ပစ္စည်းတွေနောက်ပြီးတော့တက်တူတက်စားဒီဆံပြစ်ပစ္စည်းတွေအနေအဲ့ဒီကနေလောင်စာရေရောဘလို့ထုတ်လဲအဲ့ဒါပြောပြပေးရအောင
်။ဟော biomass ကနေပြီးတော့မှ liquid ဖြူတဲ့လောင်စာစီထုတ်တာပေါ့နော်။အဲ့ဒီရာမှာကြတော့အခုလောင်စာနေတုံးငယ်ပစ္စည်းဌာနမှာ သူတွေတနာတော့ left pay ပေါ့နော်အသေးစားလေးတွေပဲလုပ်ခဲ့တာပါအဲ့ဒါမျိုးတွေကတော့လေအတွက်စမြင့်ပစ္စည်းအမျိုးအစားမျိုးဖြစ်တဲ့ကောက်ရိုးလိုစပက်ဖုန်းလိုစမြင့်ပစ္စည်းတွေပြောပေးမယ်သူတို့ကလည်းအခုအချိန်မှာပြန်ပြီးတော့ပြင်းပြင်းနေရာတွေမှာဟိုတရိတ်ဆိုင်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ်အဲ့ဒီနေရာတွေကိုကောက်ရိုးလိုစပက်ဖုန်းလိုအဲ့ဒီကနေပြီးတော့မှ liquid fuel တွေထုတ်တာပေါ့နော်အဲ့ဒါလေးလည်းလုပ်ခဲ့ကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့ဝူဒီပိုင်ဝင်မဲ့ဆိုရာဒီတိတုသစ္စာအလေလွင်ဖြစ်တော်မဲ့အရာမျိုးပေါ့မှာလေအဲဟိုဥပမာပြောရင်လွှတ်စာမုံမျိုးပေါ့အဲ့လိုမျိုးစာနေပြီးတော့လေ liquid view ရဲ့အမျိုးအစားထုတ်ခဲ့ကြပါတယ်ဟို left screen ပါပဲအမအသေးစားလေးပါပဲ
အကြံဉာဏ်ရောဘလို့ထုတ်တယ်ပြောပြလို့ရမလား
အကြံဉာဏ်ကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis နည်းပဲသုံးပါတယ် pyrolysis နည်း temperature မြင့်မြင့်ပေးပြီးတော့သုံးတာများပါတယ်အဲဒီနည်းနဲ့ပဲအဲမူလမျိုးအဲ ball dye test တွေထွက်လာမယ် test တွေထွက်လာတာပေါ့မှာအဲဒီ test တွေကပြန်ပြီးတော့ပူလီလုပ်ပြီးတော့မှပြန်ပြီးတော့ liquid fume အမျိုးစားရတာပေါ့နော
်ဆန့်ကျင်ပစ္စည်းကနေပြီးတော့လောင်စာအရေးထုတ်တဲ့ဥစ္စာကိုဘယ်နေရာတွေမှာတွင်တွင်ကျယ်ကျယ်သုံးနိုင်လဲအရှင်းပြပေးပါအကြောင်းဒီလိုသူတေသနာလေးဟိုပို့ပြီးလှုပ်ဖို့လိုတယ်ဆိုတာသိအောင်နော
်ဟုတ်ကဲ့သူကကြတော့ကက်ဆိုလင်းလို့ဒက်စီလို့ဒီဇယ်လို့ပေါ့နော်အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝူဖြူရယ်ကိုအစားထုတ်ပြီးတော့သုံးနိုင်ပါတယ်နောက်တစ်ခါအိမ်သုံးနေပေါ့နော်အိမ်သုံးနေမှာလိုက်လီဂျင်ဝိုင်းလို့ပါတော့အဲ့လိုမျိုးနေရာတွေမှာလေသူကပိုက်ဆယ်ဖြူရယ်ကနေဟိုရင်းနှံမြေရရတဲ့လောင်စာနေရာတွေမှာဒီအခုဒီဖန်ဖန်လေးလိုက်တဲ့ဘိုင်ဝူဖြူရယ်အမျိုးအစားတွေကိုအစားထိုးပြီးတော့တုံးဖို့ရည်ရွယ်တာပါ။ဒါပေမဲ့သူကပေါ်မရှယ်အနေနဲ့ထုတ်မယ်ဆိုရင်တုံးရတဲ့ upgrade test တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက်ပေါ်မရှယ်အနေနဲ့ထုတ်ဖို့တော့ခက်ခဲမယ်။ဒီတုံးနဲ့ပုံကျန်ကတော့ဈေးမကြီးပါဘူး။ထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပါ
။ဒေါက်တာမိုးသနာကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့ပိတ်ပန်နေမိပညာကဏ္ဍကိုဒီမှာပဲသင်နာလိုက်ပါရစေ။နောက်တစ်ပတ်မှာကျန်းသူဆုံးကြအောင်နော်။
ခုဆက်လက်ပြီးတော့တရင်ချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့သမ္မတကတော်မလာနီးယားထရမ့်တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားတယ်လို့ဒီကနေ့မနေ့အစောပိုင်းမှာပဲ Twitter ကနေကြေညာပါတယ်။အမေနေကောင်တက်တာလာအောင်ချက်ချင်းတိချခွဲနေတော့မှဖြစ်ပြီးအလုံးအတူတကွာရင်ဆိုင်ကျော်လွားကြမယ်လို့ဒီကနေ့မနေ့တနာရီက Twitter လူမှုဆွေးနွေးနာမှာရေးသားအသိပေးခဲ့တာပါ။သမရအင်ဂျီရောကလည်းသမရနဲ့သမရကရောတို့ပိုကူးခံရကြောင်းထရမ့်ရဲ့မိသားစုဆရာဝန်ဒေါက်တာရှွန်ကွန်လေးအတည်ပြုထားတဲ့စာကိုချက်ချင်းဆိုသလိုထုတ်ပြန်ခဲ့တာပါသမရနဲ့သမရကရောတို့နှစ်ဦးစလုံးချင်းချင်းမမရှိနေပြီးတော့ပြန်လည်နလန်ထူလာတဲ့အချိန်ထိအင်ဂျီရောထဲမှာနေဖို့အစီအစဉ်ထားတယ်လို့လည်းအသက်84နှစ်အရွယ်ဒေါက်တာကွန်လေးကရေးသားထားပါတယ်ဒီဖြစ်ရကြောင်းသမရရဲ့နိုင်ငံရေးပွဲတွေအားလုံးဖျက်လိုက်တယ်လို့အင်ဂျီရောတာဝန်ရှိသူတဦးကပြောပါတယ်ဒီတဲ့င်းကြောင့်အမေရိကန်အဆွေရှီယာစစ်ကွက်တွေချက်ချင်းထိုးကျသွားပြီးတော့ရွေးကောက်ပွဲကျင်းပဖို့တလာဝန်းကျင်လာလို့တဲ့အချိန်မှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးပွဲတွေလည်းရပ်ထားလိုက်ရပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ဘယ်လာရုစ်ရွေးကောက်ပွဲမှာမယုံမသားလှုပ်ကန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အရာရှိအယောက်40ကိုအရေးယူတံခတ်ဖို့အခုလိုသဘောတူညီမှုရလိုက်တာကြောင့်ဒီမိုကရေစီရေးဘယ်လာရုစ်မျိုးတော် Minsk ကဆန္ဒပြတောင်းဆိုသူတွေကိုပေးထားတဲ့ EU ရဲ့ကတိတရားလည်းရောက်စေပါတယ်။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU မှာဆုံးဖြတ်ချက်တွေကိုကန့်ကွက်သူမရှိတညီတညွတ်တည်းချမှတ်ကြရတာဖြစ်ပြီးဘယ်လာရုစ်အပေါ်အရေးယူတံခါးပုတ်ကိစ္စဆုံးဖြတ်ချက်မချနိုင်ဖြစ်ခဲ့တာက EU အပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့သံတမန်တွေကပြောပါတယ်။အရှိတောင်အာရှဒေသတစ်ဝိုက်မှာသတင်းမှားတွေအထူးသဖြင့် COVID-19 ရောဂါနဲ့ပတ်သက်တဲ့လှုပ်ရှားသတင်းတွေများလာတာကြောင့်ဒေသတွေမှာဒီလိုလှုပ်ရှားသတင်းတွေထုတ်ပြန်တာကိုနှိမ်နှင်ဖို့ဒေသတွေနိုင်ငံကောင်ဆောင်တွေကအနီးလမ်းရှာဖွေလာနေကြပါတယ်။ဗီယက်နမ်နိုင်ငံကလုံခြုံရေးတာဝန်ရှိသူတွေကအဲ့ဒီလိုအကြံပေးလိုက်ပြီးတဲ့နောက်မှာလှုပ်ရှားသတင်းတွေကိုနှိမ်နှင်းဖို့ကြိုးပမ်းလာတာပါလှုပ်ရှားသတင်းတွေကိုတိုက်ဖြတ်နိုင်ရေးအာဆီယံဆန်နိုင်ငံကရဲတပ်ဖွဲ့တွေလှုပ်ဆောင်ဖို့နဲ့တခြားနယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့အရာစုမှုတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင်တယ်လို့ဗီယက်နမ်တာဝန်ရှိသူတွေကစက်တင်ဘာ25ရက်နေ့ကအခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လုပ်တဲ့အစည်းအဝေးတွင်ပြောဆိုခဲ့တာပါအာဆီယံအဖွဲ့ဝင်နိုင်ငံတွေဟာ2014ခုနှစ်ကလူမှုတာဝန်သည့်မီဒီယာတွေကိုအားပေးတဲ့ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးလေးနှစ်အကြာမှာတော့သတင်းသူတွေကြောင့်ထိခိုက်စေတဲ့အကျိုးဆက်တွေကိုအနည်းဆုံးလျှော့ချနိုင်ဖို့သဘောတူညီချက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါပဲရှင်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.